အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်ဆုံးတက်ရေးအတွက်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံကစစ်ဆင်ညီနိုင်ရေးမှုတွေဟာတင်းလာနေနောက်ပိုင်းအထိစ조사ဆွေးနွေးကြကြပြီးမဲ့သဘောတူညီချက်မရနိုင်ပဲဖြစ်နေပါတယ်။သူတို့အနေနဲ့ကြံနေသေးတဲ့အခက်အခဲတွေပြည်လည်ရေးအတွက်နှိစက်လာနေပြီလို့မပြောနိုင်သေးပေမဲ့မျော်လင့်ချက်ရှိကြောင်းအီရန်စစ်ဆင်ညီနိုင်ရေးမှုအဘတ်အာရာချီကပြောပါတယ်။တင်းလာနေမှာသဘောတူညီချက်ရနိုင်မယ်လို့သူအနေနဲ့မထင်ကြောင်းဒါပေမဲ့အင်ကာသို့မဟုတ်ဗုဒ္ဓနေ့လောက်မှာတော့သဘောတူညီချက်ရလိမ့်မယ်လို့မျော်လင့်ကြောင်းအဘတ်အာရာချီကပြောပါတယ်။ခက်ခဲတဲ့အကြောင်းအရာတွေအများအပြားကြံနေသေးတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းပြောပါတယ်။ဒါပေမဲ့စစ်ဆန်ညီနိုင်ရေးမှုတွေအနေနဲ့သူတို့ဟာသူတို့သတ်မှတ်ထားတဲ့အင်ကာညနောက်ဆုံးအချိန်နဲ့ရင်ဆိုင်ရမယ်ဆိုတာသဘောပေါက်ကြကြောင်းဝန်ကြီးကယ်ရီကပြောပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မတည်ဆောက်အောင်တိုးတည်မဟုတ်အဲ့ဒီလိုလုပ်မယ်ဆိုရင်လည်းနိုင်ငံတကာအသံအဝိုင်းကိုအသိပေးဖို့လိုအပ်မဲ့သဘောတူညီချက်ရနိုင်အောင်ကမ္ဘာအင်အားကြီး6နိုင်ငံဖြစ်တဲ့ရုရှား၊တရုတ်၊ဗြိတိန်ပြင်သစ်ဂျာမနီနဲ့အမေရိကန်ပြည်ထောင်စုအပြင်အီရန်နိုင်ငံတို့ကဆွေးနွေးနေကြတာဖြစ်ပါတယ်။ကုလသမဂ္ဂနဲ့အနောက်အုပ်စုနိုင်ငံတွေကချမှတ်ထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေပြန်လည်ရုပ်သိမ်းပေးဖို့အီရန်ဘက်ကစူးစမ်းနေတာဖြစ်ပါတယ်။